ရခိုင်ပြည်နယ်ကြောက်ဖြူပေါတော့နယ်ရံပြည်မြို့နယ်တွေကဒုက္ခသည်စခန်း၃ခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့အင်အားစု50ခုကိုရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။သမရအုပ်သိမ်းစင်လက်ထက်2000ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံနယ်နောက်ပိုင်းဖွင့်လှစ်ခဲ နဲ့ဒီဒုက္ခသည်စခန်းသုံးခုကိုပိတ်သိမ်းခဲ့တာလို့လည်းပြောဆိုအစိုးရဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်ထုံးမြို့နယ်တွင်အခုသတင်းပတ်တွေအတွင်တပ်ဖြတ်ခံရသူတွေပျောက်ဆုံးသူအရေအတွက်စိုးရိမ်ပွဲမြင့်တက်လာတယ်လို့လည်းအစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။အစိုးရလုံခြုံရေးစခန်းတွေချမ်းဖက်တိုက်ခိုက်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်နှောဒေသမှာအရသာ38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လဲဖမ်းဆီးခံခဲ့ရတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကတော့ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဓာကာကိုရောက်ရှိနေပြီးဒီညနေပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်။နိုင်ငံလုံးချုပ်ရင်းနဲ့ရိုဟင်ဂျာအရေးအဓိကဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတို့ကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်မီဒီယာတွေကဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ပြည်ထောင်ရေးဝင်ကြီးတို့နဲ့လည်းဦးတောင်ထွန်းတွေ့ဆုံမှာဖြစ်ပါတယ်တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့ကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်